အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီတို့ဒီကနေ့စနေနေ့မှာပဲအင်ဒိုနီးရှားနိုင်ငံဘာလီကျွန်း G20 အစည်းအဝေးပြင်ပမှာ9နာရီကြာတွေ့ဆုံဆွေးနွေးခဲ့ကြပြီးအမေရိကန်နဲ့တရုတ်ရဲ့ဆက်ဆံရေးဟာအကျိုးသက်ရောက်မှုကြီးမားတဲ့ဆက်ဆံရေးဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်
။ The relationship between the United States and China is highly consequential for our countries but also
အမေရိကန်နဲ့တရုတ်ဆက်ဆံရေးဟာနိုင်ငံလုံးအတွက်အကျိုးသက်ရောက်မှုကြီးမားတယ်လို့ကဘာကြီးအတွက်လည်းအကျိုးသက်ရောက်မှုကြီးမားပါတယ်။ကဘာကြီးကမျှော်လင့်တယ်လို့ဒီဆက်ဆံရေးကိုတန်တပန်ရေးအရာကောင်းမွန်အောင်စီမံဖို့ကျွန်တော်တို့တန်ဋိဌာန်ချထားပါတယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောဆိုသွားတာပါ။တရုတ်နိုင်ငံသားရေးဝန်ကြီးနဲ့နိုင်ငံဆက်ဆံရေးအပေါ်အမြင်ဆိုတာတွေကိုလည်းဆွေးနွေးခဲ့တယ်လို့တရုတ်ပြည်နဲ့ပတ်သက်လို့ချင်းကပ်ဆောင်ရွက်မဲ့အမေရိကန်ရဲ့မူဝါဒကိုလည်းတိုက်ရိုက်ပြောဆိုခဲ့တယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုပါတယ်။နိုင်ငံဆက်ဆံရေးကိုမှန်ကန်တဲ့လမ်းကြောင်းအတိုင်းဆက်လက်ချီတက်နိုင်ဖို့အတွက်တရုတ်နဲ့အမေရိကန်အတူတကွပူးပေါင်းလှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့ဒီကနေ့ညနေပိုင်းမှာထိုင်းနိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။